American dollar go pin pin pa ma le yin myama jan gwe 2000 ni ba se tat la de twa shwe se ga le de jet da go 78,000 law se tat ni ba de American dollar se tat de twa shwe na 73 si apa win tacha twin gong de chu le se ri tat ni de chaung yangon ga pe po la de tadin ko jor jor thain pyo pya be ba me shin
myama ning ga shwe se nou ha de ba twin ma 5000 law se tat la ga da ma di kini january 17 ya ni ma ro a khaw shwe de jet da go 78,000 jet pa win jin se thi pin ni ba de ရွှေအဝယ်လိုက်လို့ဈေးတက်တာမျိုးမဟုတ်ပဲအမေရိကန်ဒေါ်လာပြင်ပပေါက်ဈေးတက်လာတဲ့အတွက်ကြောင့်လို့ရွှေလုပ်ငန်းရှင်များအသင်းတာဝန်ရှိသူတို့ဖြစ်တဲ့ဦးမျိုးမြင့်က VOA ကိုပြောပါရစေ
။ရွှေကကျွန်တော်ရှိမှရှိပေါ်နေတာဈေးကတော့ဒီပြည်ရင်းဒေါ်လာဈေးတက်လို့ဖြစ်တာပါပဲ။ဒီအထက်မှာဒါတက်လာတယ်။ဒီလိုကျွန်တော်ဒီရွှေဝယ်နေလို့ရွှေရှားလို့မဟုတ်ဘူးပြည်ရင်းဒေါ်လာဈေးကြောင့်တက်လာတာဗျာ
။ကမ္ဘာရွှေဈေးကတော့တအောင်ဆောက်ကိုအမေရိကန်ဒေါ်လာ1950နဲ့1800ပေါင်ဝန်းကျင်မှာပဲအတက်အကျဖြစ်နေပါရစေ။မကြခင်ရောက်လာတော့မဲ့တရုတ်နှစ်သစ်ကူးချိန်မှာကမ္ဘာရွှေဈေးလည်းအနည်းငယ်တက်နေတာပါဒီရက်ပိုင်းမြန်မာနိုင်ငံမှာဒေါ်လာဈေးတက်လာတာကပြည်ပပို့ကုန်ကရတဲ့ဝင်ငွေပြန်ဝင်လာတာနည်းသွားတာကြောင့်လို့ရွှေလုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်ဒီကနေ့ဘူဘန်ကသတ်မှတ်ထားတဲ့ဒေါ်လာပေါက်ဈေးကဒေါ်လာကို1988ကျပ်ဈေးဖြစ်ပြီးပြင်ပမှာ7000ဝန်းကျင်နဲ့အရောင်းဝယ်လုပ်နေကြပါတယ်တရုတ်ဝင်ငွေလဲကောင်တာတွေမှာဒေါ်လာလှူသလောက်ဝယ်မရသူတွေကတော့ပြင်ပမှာပေါက်ဈေးပေးပြီးဝယ်နေကြရတာပါမြန်မာကျပ်ငွေနဲ့ဒေါ်လာလဲနှုန်းမှာဒေါ်လာဈေးမြင့်နေတာမို့ဒေါ်လာနဲ့ဝယ်ရတဲ့73စီဈေးကလည်းတည်ရည်နဲ့ပြန်တက်လာပါတယ်။အကြောင်းကတော့ပြင်ပဈေးကွက်မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ2000နီးပါးရှိနေတာကြောင့်ပါ။ဘူဘန်ကတော့လောင်စာဆီတင်သွင်းတဲ့ကုမ္ပဏီတွေကိုပြင်ပထက်နည်းတဲ့နှုန်းနဲ့အမေရိကန်ဒေါ်လာတန်30ကျော်ကို2021ခုနှစ်အတွင်းကရောင်းချပေးခဲ့ပါတယ်။ဒီငွေတွေနဲ့ဝယ်ထားတဲ့ဒီဇယ်ကားလမ်းပေါင်း12တန်းလောက်ကိုပြည်ရင်းကုမ္ပဏီ10ခုကဇန်နဝါရီလ7ရက်နေ့ကစပြီးရောင်းချသွားမယ်လို့မြမရည်နံနဲ့ရည်နံထွက်ပစ္စည်းတိကျစစ်ဆေးရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။တနင်္ဂနွေလုံးမှာရှိတဲ့သူတို့ဆိုင်ွယ်69ခုကနေအထူးနှုတ်နဲ့ရောင်းချပေးသွားမယ်လို့ဆိုထားပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ဆိုရင်တော့လုံလုံလောက်လောက်ရနိုင်ဖို့ခက်ခဲရှိုံမယ်လို့မန္တလေးက73စီဆိုင်ရှင်တူက VOA ကိုပြောပါတယ်။၄-၅ရက်အတွင်းမှာ73စီတပေပါကိုကြက်တသိန်းလောက်ဈေးတက်လာတယ်လို့သူကပြောပါတယ်
။တက်နေရပဲတနည်းကို1000လောက်ကိုထုတ်တယ်အဟောတော့ပါမယ်ကြော်ဘယ်လိုဆိုလဲအဖြစ်နေရဒီဈေးတက်တာဒီတိုင်းဖြစ်နေတာဆိုတော့လေဒီနေ့ပေါက်ကလေးက3,000ကျော်တယ်ကို3,200ကျော်လောက်ရှိတယ်3,000ကျော်တက်လာတော့ပြောမှာအရင်က3,000ကျော်လေးပဲရှိရတယ်အရင်ချော့ရောင်းနိုင်မှာတော့မရှိမှောင်းအခုဆိုဈေးကအကုန်ဖုံးတက်နေရပြီးတော့တနည်းတစ်ပြေးဖြစ်တာရင်းလုံးအောင်တစ်ခါဖြစ်လို့မြေပြန်ဖြစ်နေတယ
်ဒီကနေ့ဇန်နဝါရီလ7ရက်နေ့မှာ73စီပေါက်ဈေးက octane တလီတာကို1425ကျပ်ကနေ1480ဝန်းကျင်ဈေးရှိပါတယ်ဒီဈေးကတော့တလီတာကို1400ကျပ်ဈေးအထက်မှာရှိနေပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းကလေးကကုန်ဈေးနှုန်းတွေတရရတက်လာချိန်မှာအခုလို73စီဈေးနှုန်းတွေတက်လာနေတဲ့အတွက်ကုန်ဈေးနှုန်းတွေဒီထက်ပိုတက်လာဖို့သာရှိနေတဲ့ပေါ်လူလူကစိုးရိမ်နေကြပါတယ်ခင်ဗျာ။